ဘင်္ဂလားပင်လယ်အော်ကနေမလေးရှားနိုင်ငံဘက်ကိုဥတီထွက်ခွာလာတဲ့ငါးပန်းလှေပေါ်ကနေရိုဟင်ဂျာ33ဦးကိုဘင်္ဂလားဒေ့ရှ်ကမ်းခြေကျောင်းထက်ကကယ်တင်ခဲ့ပြီးလူကုန်ကူးသူအဖြစ်တန်မြတ်ရှိတဲ့လူ6ဦးကိုဖမ်းဆီးထားတဲ့အကြောင်းတာဝန်ရှိသူတို့ကမနေ့ပုတ်ထုနေ့မှာပြောပါတယ်လှေပေါ်ကနေကယ်တင်ခဲ့ရသူတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကော့ဆယ်ပစားကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ဒုက္ခသည်တွေဖြစ်ပြီးအမျိုးသား14ဦးအမျိုးသမီး10ဦးနဲ့ကလေး9ဦးတို့ပါဝင်တယ်လို့တက်ကနက်မျိုးကမ်းခြေဆောင်တမူဖာယာဇူအစ္စလမ်မွန်ဒိုးကပြောပါတယ်ဖန်ဆီးထားတဲ့လူကုန်ကူးသူ6ဦးလုံးကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့လည်းသူက AFP သတင်းအေဂျင်စီကိုပြောပါတယ်ရိုဟင်ဂျာတွေကိုတင်ဆောင်လာတဲ့၅ပန်းဆက်လီကိုမနေ့ပုတ်ထုံးနေ့ညနေခင်းမှာဘင်္ဂလားဒေ့ရှ်ပိုင်းစိတ်မာတင်ကျွန်းအနီးဘင်္ဂလားဒေ့ရှ်ကမ်းခြေဆောင်တပ်ကကြားပြတ်တားဆီးခဲ့တာဖြစ်ပြီးအဲ့ဒီနေရာကမြန်မာနိုင်ငံရဲ့အနောက်မြင်းလွတ်ကမ်းခြေနဲ့ကီလိုမီတာအနည်းငယ်ပဲဝေးတယ်လို့လည်းကမ်းခြေဆောင်တပ်မှုကပြောပါတယ်။ငါးပန်းလေပေါ်မှာတင်ဆောင်လာတဲ့ရိုဟင်ဂျာတွေကိုတော့ဘင်္ဂလားပင်လယ်အော်အတွင်းကကျွန်းအနီးမှာမလေးရှားသင်္ဘောပေါ်ကိုလွှဲပြောင်းပေးဖို့ဖြစ်တယ်လို့ဖန်ခံထားရတဲ့လူကုန်ကူးသူတဦးက AFP ကိုပြောပါတယ်။ငါးပန်းလေပေါ်မှာတင်ဆောင်လာတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားပင်လယ်အော်အတွင်းကိုခေါ်ဆောင်သွားဖို့ကိုလည်းသူတို့ကိုဖိအားပေးခံရတာလို့သူကပြောဆိုထားပါတယ်ရှင်။